စစ်တပ်ဟာသူ့အာဏာစုပ်ကိုင်မှုအကြမ်းဖက်မှုကိုအသုံးပြုတာဟာနိုင်ငံကိုပိုပြီးဖိအိုဖျဲဗရံဗရာဖြစ်စေတယ်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပေါမောက်ခခရစ်စတီနာဖင်ကသုံးသပ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အတွက်ရင်ဆိုင်နေရတဲ့အကျိုးဆက်တွေဘလောက်အတိုင်းအတာတည်းရှိနေလဲအမေရိကန်ပြည်ထောင်စုဂျော့ရှ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဖွံ့ဖြိုးရေးဌာနကပေါမောက်ခခရစ်စတီနာဖင်ရဲ့အမြင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်
အရင်ဆုံးမြန်မာစစ်တပ်နဲ့ဒိုင်းနာလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုပြောရမယ်ဆိုလို့ရှိရင်အထူးသဖြင့်ကရင်ပြည်နယ်မှာစစ်တပ်အခြေစိုက်စခန်းတချို့ကိုတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကမြို့သားစီယုံကအင်ကာနီကကြေညာခဲ့ပါတယ်ဒီလိုဒိုင်းနာလက်နက်ကိုင်ဖွဲ့တွေကမြန်မာစစ်တပ်နဲ့တိုက်ပွဲတွေအချိန်မြင့်နေတဲ့အကျိုးသက်ရောက်မှုကိုဘယ်လိုသုံးသပ်လဲရှင်
Well I think it's worrying that theBurmese military may use air power to try to
မြန်မာစစ်တပ်ဟာအဲ့ဒီခြေစိုက်စခန်းတွေကိုပြန်လည်ရယူဖို့လေကြောင်းစစ်အင်အားသုံးနိုင်တယ်ဆိုတဲ့ဆိုရင်ချက်တွေရှိနေတယ်လို့ကျွန်မထင်ပါတယ်။ဒါကြောင့်လဲအဲ့ဒီဒေသတွေမှာလူအတော်များများဟာအသက်အန္တရာယ်ဆိုရင်မူရကြောင်းဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတယ်လို့လည်းကျွန်မကြားသိရပါတယ်။စစ်တပ်ကထိနေနေသိနေတုံ့ပြန်လိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာပြည်သူတွေဟာတိုင်းပြည်ညီညာရေးကိုလိုလားတယ်ဆိုတာစစ်တပ်အနေနဲ့နားလည်ဖို့လိုပါတယ်။စစ်တပ်အနေနဲ့သူတို့ချုပ်ကင်ထားတဲ့အာဏာတည်မြဲဖို့အကြမ်းဖက်မှုကိုအသုံးပြုရဟာတိုင်းပြည်အတွင်းဖျို့ဖျဲပယံပဒါပိုးပြီးတော့ဖြစ်ချေပါတယ်
။အခုလိုတိုင်းနာလက်နက်ကင်တွေရဲ့တိုက်ခိုက်မှုတွေဟာမြန်မာစစ်တပ်ပေါ်မှာဖိအားတွေဖြစ်စေတယ်လို့တချို့အကဲခတ်တွေကသုံးသပ်ပါတယ်။ဒီအချက်ကိုရောဘယ်လိုမြင်လဲရှင်
။ Well, you know, there are two potential impacts.
အကျိုးသက်ရောက်မှုကမျိုးမျိုးရှိနေပါတယ်။တစ်ခုကတော့စစ်တပ်အနေနဲ့သူ့လူတွေကိုနိုင်ငံတွင်းတရားဥပဒေစိုးမိုးရေးချိန်ချောက်မှုတွေရှိနေတယ်လို့ယုံကြည်လာစေပြီးဒီလိုတက်ခဲမှုတွေကိုစစ်တပ်အနေနဲ့အကြမ်းဖက်တုံ့ပြန်မှုလိုအပ်တယ်ဆိုတဲ့အချက်ပါ။နောက်တစ်ချက်ကတော့တပ်အတွင်းမှာရှိတဲ့လူတွေအနေနဲ့ငါတို့ဘာအတွက်ပြန်တိုက်ရမှာလဲဆိုတဲ့မေးခွန်းထုတ်စမ်းစစ်မှုတွေရှိကောင်းရှိလာနိုင်ပါတယ်။စစ်ကောင်စီဟာသူတို့ပုံကိုယ်ရေးနိုင်ငံရေးနဲ့စီးပွားရေးအကျိုးအမြတ်တွေရဖို့အာဏာသိမ်းခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံကောင်းကျိုးအတွက်လည်းမဟုတ်သလိုကျန်နေတဲ့စစ်တပ်အတွက်တောင်ကောင်းကျိုးမဖြစ်စေပါဘူး
။ဒါဆိုရင်စစ်တပ်အတွင်းညီညွတ်ရေးအပိုင်းကိုရောဘယ်လိုမြင်ပါလဲ။မြန်မာနိုင်ငံနယ်စပ်တချို့မှာမြန်မာစစ်တပ်ကနေထွက်ပြေးလာတဲ့စစ်အရာရှိတချို့ရှိနေပါတယ်။သူတို့ပြောပြချက်အရဆိုရင်တက်ထဲမှာလည်းဒီစစ်ကောင်းဆောင်တွေပေါ်မတိနက်တာတွေရှိနေတာဆိုတော့တက်တွင်းညီညွတ်မှုအပိုင်းကိုဘယ်လိုမြင်လဲရှင
် Well I think there are two challenges there. One is that the
ဒီနေရာမှာစင်ကိုချက်နှစ်ချက်ရှိနေပါတယ်။တခုကတော့စစ်ကောင်စီဟာအရက်သားတွေကိုရမကစစ်တပ်ထဲမှာလည်းလွတ်လပ်တဲ့သတင်းမီဒီယာရရှိဖို့ပိတ်ပင်ထားပါတယ်။စစ်တပ်နဲ့နိုင်ငံပိုင်သတင်းမီဒီယာတွေကထုတ်လွှင့်တာတွေကိုပဲလူတွေကြားနေရတဲ့အခြေအနေကိုဖန်တီးဖို့သူတို့စူးစမ်းခဲ့တာပါ။အဲ့ဒီလူတွေဟာတိုင်းပြည်တွင်ဖြစ်ပျက်နေတာတွေနဲ့ပတ်သက်ရင်အလွန်ကွဲပြားချမ်းသာတဲ့အမြင်နဲ့နားလည်နေကြပါတယ်။ဒါကြောင့်ဒီလိုအပြောဆိုဝါဒဖြန့်ချိမှုဟာတချို့လူတွေအတွက်ဆွဲဆောင်နိုင်လောက်စရာဖြစ်ကောင်းဖြစ်ပေမဲ့လို့အခုစစ်ကောင်စီကမထောက်ခံတဲ့လူအများအပြားစစ်တပ်ထဲမှာရှိနေပါတယ်။အပြစ်မဲ့သူတွေအထူးသဖြင့်ကလေးငယ်တွေတပ်ဖြတ်တာကိုမထောက်ခံဘူးဆိုတဲ့သူတွေရှိနေကြတယ်ဆိုတဲ့အချက်ကိုကျွန်မသဘောတူပါတယ်။ဒါပေမဲ့သူတို့အနေနဲ့စစ်တပ်ကနေထွက်ခွာသွားမယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေအနေနဲ့သူတို့ကိုဖမ်းဆီးတာဒါမှမဟုတ်ပြည်သားစုဝင်တွေဖမ်းဆီးတာသူတို့အသက်မွေးဝမ်းကြောင်းစရုံနဲ့ပတ်သက်လို့စိုးရိမ်နိုင်ပါတယ်။ဒါကြောင့်သူတို့အတွက်လုံခြုံမှုရှိတဲ့လမ်းကြောင်းရှိတယ်ဆိုတာမြင်ဖို့လိုအပ်ပါတယ်။အဲ့ဒီအချက်ကတော့တကယ်လို့ဒါမှမဟုတ်ရွေးကောက်တင်မြောက်ခံထားရတဲ့အစိုးရလက်ထက်အာဏာပြန်ပြီးတော့ရောက်ချိန်မှာသူတို့အနေနဲ့စစ်သားအဖြစ်ပြန်ပြီးတော့နိုင်ငံအတွက်တာဝန်ထမ်းဆောင်နိုင်ရဲဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့ဒီအချိန်မှာတော့အရသာအုပ်ချုပ်မှုအောင်ဝါရှိနေတဲ့စစ်သားတွေဖြစ်ဖို့လိုပါတယ်
။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေဟာတတိုင်းပြည်လုံးပြိုကွဲပျက်စီးနေတဲ့ဆီးရီးယားနိုင်ငံလိုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အထက်မှာကုလသမဂ္ဂထိပ်တန်းခေါင်းဆောင်တွေဘက်ကလည်းတတိပေးထားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့တကယ်ပဲမြန်မာဟာဆီးရီးယားလိုအခြေအနေဖြစ်လာဖို့ရှိမလားရှင်
။ Well, I think there's a real crisis in Myanmar clearly. And that's because we've got thousands of people who are
မြန်မာနိုင်ငံမှာဒီကိအချက်အသေးတွေ့နေတယ်လို့ကျွန်မထင်ပါတယ်။လူတွေထောင်နဲ့ချီပြီးတော့အချင်းထောင်နဲ့ရောက်နေတယ်။သူတို့ဘလို့အခြေအနေမျိုးရှိနေတယ်လဲဆိုတာကျွန်မတို့မသိရပါဘူး။တိုင်းပြည်မှာစာနာရိတ်ခအချက်အသေးမြန်မာလာနေတယ်။လူတွေအနေနဲ့ပိုက်ဆံရဖို့အစားအစာရဖို့အခက်အခဲတွေတွေ့ကြုံနေရတယ်။ပြီးတော့နိုင်ငံတော်အမတူကွဲပြားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှိနေပါတယ်။သူတို့ရဲ့လက်နက်အင်အားအသုံးပြုပြီးမြန်မာစစ်တပ်ကိုဖယ်ရှားဖို့အပြောင်းအလဲတွေဖြစ်လာအောင်ကြိုးစားရမယ်ဆိုတဲ့ခရင်ချက်အမြင်တွေတိုးလာနေတယ်။ဒါကြောင့်အခုစစ်ကောင်စီလှုပ်ဖို့အကောင်းဆုံးကတော့ငါတို့အမားလုံးမိပြီဆိုတာသိဖို့ပါ။ငါတို့တော့တော်တော်လေးအလံဝဲနေပြီးနောက်ကျောင်းပြန်လိုက်ပြီးတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့ကျွဲဝချမ်းသာမှုတွေပြန်လည်ရရှိဖို့နှီးလန်းရှာဖွေကြိုးစားမှာဖြစ်ပါတယ်။
လက်ရှိဒီဆရာနာသိမှုကိုစန့်ကျင်ဖို့မျိုးဆက်တဲ့လူငယ်တွေရဲ့လက်နက်ကင်တော်လှန်ရေးလှုပ်ရှားမှုကိုရောဘယ်လိုမြင်ပါလဲရှင့်သူတို့ကအခုဆိုလို့ရှိရင်တိုင်းသားလက်နက်ကင်ဖွဲ့စည်းသွားပြီးတော့စစ်တင်တဲ့တွေကိုတက်ရောက်တင်းယူနေတာတွေတိုက်ပွဲဝင်ဖို့ပြင်ဆင်နေတာတွေကိုနိုင်ငံတကာသတင်းတွေမှာတွေ့ရပါတယ်အဲ့တော့ဒီတစ်ချိန်လက်နက်ကင်လှုပ်ရှားဖို့ပြင်ဆင်နေတဲ့အပေါ်မှာရောဘယ်လိုမြင်လဲရှင့်
Yeah, I think the lesson from 1988 is that young people
1988ခုနှစ်ကရခဲ့တဲ့သင်္ကန်းစာကတော့မျိုးတွေကနေထွက်လာတဲ့လူငယ်တွေစစ်တင်သားတွေတက်ကြရတဲ့စစ်အတွေ့အကြုံကြီးကြီးမားမားရှိထားတဲ့မြန်မာစစ်တပ်ကိုခုခံတွန်းလှန်ဖို့ကြိုးစားတဲ့အခါမှာအောင်မြင်ဖို့မဖြစ်နိုင်ဘူးဆိုတဲ့အချက်ပါတကယ်တမ်းမှလည်း non violence အကြမ်းမဖက်တဲ့လှုပ်ရှားမှုရဲ့အကျိုးသက်ရောက်မှုအများဆုံးကစစ်တပ်ကိုထိစေခဲ့ပါတယ်နောက်ပြီးတော့non cooperation စစ်တပ်နဲ့ပူးပေါင်းမှုမရှိရင်လှုပ်ရှားမှုကြောင့်စစ်တပ်အနေနဲ့တမ်းမြေကိုအမှန်တကယ်အုပ်ချုပ်လို့မရခဲ့ပါဘူး။ကျမထင်တာကတော့ဒီလှုပ်ရှားမှုတွေကပိုးပြီးတော့ထိရောက်စေခဲ့ပါတယ်။တိုင်းရင်းသားလက်နက်ကင်ဖွဲ့တွေအနေနဲ့တိုက်ခိုက်ရေးမှာအတွေ့အကြုံရှိပြီးသူတို့အနေနဲ့ဒီလူငယ်တွေအတွက်တင့်လျော်ပြီးတော့တေချားတဲ့စီရင်လက်ချင်းမှုတွေပေးကောင်းပေးနိုင်မှာပါ။ဒါပေမဲ့စစ်ကောင်စီရဲ့ရန်ရားတွေမလဲပတ်နိုင်အောင်တေချာစေရေးအခြားလူတွေအတွက်အာရုံစိုက်လှုပ်ဆောင်ဖို့ပိုးပြီးတော့အရေးကြီးပါတယ်။
ပမောက်ခခရစ်စတီနာဖိလ်မ်ကိုမိုင်းရင်ကျင်းနဲ့ဆက်သွယ်နေမြင်ထားတာပါ